2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သမရရွေးကောက်တင်မြှောက်ခွင့်ဆိုင်ရာသတ်မှတ်ချက်အချို့အပါအဝင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ရေးဥပဒေကြောင်းကိုလွတ်တော်အမတ်20ကျော်ရဲ့လက်မှတ်နဲ့လွတ်တော်မှဆွေးနွေးဖို့သဘောတူလိုက်ပါပြီ။အခုပြင်ဆင်ဖို့အဆိုပြုချက်တွေအတည်ဖြစ်ခဲ့ရင်လဲတာသမီတွေနိုင်ငံခြားသားဖြစ်ရှိနေတဲ့ဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ကတော့အရင်အတိုင်းဆက်ပြီးရှိနေအောင်ပါပါ။ဒါပေမဲ့လည်းပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဖက်ကတင်တွင်းထားတဲ့ဒီဥပဒေကြောင့်အတည်ပြုနိုင်မဲ့အခြေအနေအလားအလာဘလောက်ရှိတယ်ဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစိတင်ပြထားပါရရှင်။
2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတနင်္လာနေ့မှာပြည်တော်စုလွှတ်တော်ကိုတင်သွင်းခဲ့တာမှာတော့လွှတ်တော်အမှတ် 20 ရာခိုင်နှုန်းထိုးရဲ့လက်မှတ်တွေနဲ့ဆွေးနွေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်တဲ့ပုံမှန် 436 အပါအဝင်တမနာရွေးချယ်ပိုင်ခွင့်သတ်မှတ်ချက်ပုံမှန် 59 စာလုံးမှာလည်းပြင်ဆင်ချက်တချို့ပါရှိခဲ့ပေမဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တမနာဖြစ်ခွင့်ကိုအတိအကျကန့်သတ်ထားတဲ့ကိုယ်စားလှယ်လောင်းရဲ့သားသမီးဇနီးခင်ပွန်းတို့နိုင်ငံခြားသားမဖြစ်စေရဆိုတာကိုတော့မပြင်းလာကြောင်းတမနာရွေးချယ်ပိုင်ခွင့်ဆက်ပြီးပိတ်ပင်ခံထားရဆဲဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအတွက်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဥပဒေကြမ်းတွေကအရေးကြီးတဲ့အချက်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်အမတ်ဦးမင်းသူကအခုလိုပြောပါတယ
်။နိုင်ငံတော်ဓမ္မရာဖွံ့ဖြိုးရေးစီးပွားရေးနော်နောက်ကျွန်တော်တို့နိုင်ငံရေးနောက်ကာကွယ်အမြင်မော်အစီအမြင်လို့ရှိရမယ့်နေရာမှာတနေ့တုန်းကတော့ဒီကာကွယ်အစီအမြင်ဆက်ကာကွယ်အမြင်လို့အစားထုတ်ပြင်ထားတာကျွန်တော်ကဥပဒေကြမ်းထဲမှာပါပါတယ်။နောက်ဟိုပေါ်မှာ59စာလုံးညာသိဝင်လာတဲ့ပုံပေါ်မှာနိုင်ငံတော်ဓမ္မရာဟာမဟုတ်လေဒီချက်ခံနိုင်ငံတော်ဓမ္မရာဟာမိမိကိုယ်တိုင်လည်းကောင်းမိမိရဲ့လေးဝါးနှစ်ပါးကိုယ်တိုင်လည်းကောင်းမိမိရဲ့ဇနီးဖြစ်ပေါ်တော့လည်းကောင်းမိမိရဲ့တရားဝင်သားသမီးတော့လည်းကောင်းမိမိရဲ့တရားဝင်သားသမီးရဲ့ဇနီးခင်ပေါ်တော့လည်းကောင်းနိုင်ငံခြားဩဇာကမဖြစ်အားလို့ဒါမူလပုံမှာပါပါထားပြီးသားဖြစ်တဲ့အဲ့ဒါကိုအခုဒီဥပဒေချမ်းထဲမှာပေါ့ပြင်ဆင်ဥပဒေချမ်းထဲမှာတော့ကျန်တဲ့အချက်တွေကိုတော့ထည့်ထားပြီးမှဒီမိမိရဲ့တရားဝင်သားသမီးရဲ့ဇနီးခင်ပွန်းလေးဆိုတဲ့ချက်ကတော့ဖြုတ်ထားတာပေါ့လေပဲဖြစ်တာလားရှိပါတယ်အဲ့လောက်တော့သူတို့ဒါပြင်ဆင်ထားနေဆိုတဲ့ပုံမျိုးရောက်နေပါတယ
်အခုပြင်ဆင်ချက်အရဆိုရင်တော့သမီးဖြစ်သူနိုင်ငံခြားသားနဲ့လက်ထပ်ထားတာကြောင့်ဒုတိယသမ္မတကိုယ်စားလှယ်လောင်းအဖြစ်ကဖေရှားခံခဲ့ရဘူးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေလိုပုံကူမျိုးတွေသမ္မတရွေးကောက်ခံခွင့်အရေးချင်းပြည့်မီသွားမှာဖြစ်ပေမဲ့တားဖြစ်သူတွေကနိုင်ငံခြားသားတွေဖြစ်နေတဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အတွက်တော့သမ္မတအဖြစ်ဝင်ရောက်ရွေးကောက်ခံနိုင်မှာမဟုတ်သေးပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတန်းနဲ့ချီတဲ့လူထုလက်မှတ်တွေနဲ့ပြင်ဆင်ပေးဖို့တင်သွင်းခဲ့တဲ့ပုံမှန်436ပါပြဋ္ဌာန်းချက်တွေကိုတော့ပြင်ဆင်ထားပါတယ်။အခုပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဥပဒေကြမ်းကိုအတည်ပြုနိုင်မဲ့အခြေအနေကတော့ခံမှန်းရခက်တဲ့အကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်အမတ်ဦးခိုင်မောင်ကြီးကပြောပါတယ်
။တစ်ဖက်ကဆိုရနဲ့ညီပြီးမှဆောင်ရွက်သလားလွှတ်တော်ထဲမှာရှိတဲ့ကြံ့ခိုင်ရေးပါတီဝင်တွေကပဲဆောင်ရွက်သလားဆိုတာဝေဆဲဖို့နည်းနည်းခက်နေပါတယ်။တစ်ဖက်ကအုပ်ချုပ်ရေးကမပါရင်တော့အခက်အခဲရှိနိုင်ပါလေ။နောက်ပြီးတော့တပ်ပိုင်းဆိုင်ရာကမပါရင်လည်းအခက်အခဲရှိနိုင်တယ်လို့ကျွန်တော်လုံမြင်ထားပါလေ
။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကပြင်ဆင်မှုတင်သွင်းတဲ့ဥပဒေချမ်းမှာဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ကိုဆက်ပြီးပိတ်ပင်ထားစေဖြစ်ပေမဲ့အခုလိုလွတ်တော်တွင်အင်အားကြီးပါတီကြီးတစ်ခုအနေနဲ့အခြေခံဥပဒေပြင်ဆင်ရေးအင်တိုက်အားတိုက်လှုံ့ဆော်လာတဲ့အပေါ်မှာတော့ကြိုးဆိုရမှာဖြစ်တယ်လို့ NLD ရဲ့ပြည်သူ့လွတ်တော်အမတ်ဦးမင်းသူကပြောပါတယ
်။ USCB ပါတီကလည်းဦးဆောင်ပြီးမှအမှတ်တွေကြောက်တယ်ဒီပေါ်မှာလည်းကျွန်တော်ကဟိုကျွန်တော်ဒီကနေ့ကကြိုးပဲလက်ခံတယ်အဲ့လိုပဲတခြားပါတီတွေတိုင်းနာပါတီတွေပါမှာအလုံး100ကျော်တနည်းအားဖြင့်ဒီရဟိုင်လုံး50ကျော်လက်မှတ်ထိုးတဲ့အတွက်ဒီပေါ်မှာဒီဟိုပြင်ရင်စိတ်ရှိလို့ဒီလိုတင်တယ်လို့ပဲကျွန်တော်ယူဆလို့ရပါတယ်ဒီကလည်းကျွန်တော်ကကြိုးစုံပြီးမှတရား Wyman Proma ဒီပစ္စည်းအတွက်ဆောင်ရွက်နေတယ်
တနင်္လာနေ့မှာတင်သွင်းခဲ့တဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေချမ်းမှာဆိုရင်လွှတ်တော်ကိုယ်စားလှယ်တွေသာဒုသမရရွေးချယ်ခွင့်လက်ရှိသမရရဲ့လုပ်ပိုင်ခွင့်တွေကိုထိန်းချုပ်ထားတာပြင်ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေရွေးချယ်တင်မြှောက်မှုအပါအဝင်ပြည်တော်စုတရားသူကြီးချုပ်တက်တန်းတွေကိုလည်းသတ်မှတ်ထားတာကိုတွေ့ရပါတယ်ရှင်